ရုရှားတဲ့ကငေါင်းဆောင်အဲလက်စီနိုဗယ်နီကိုမော်စကိုမြို့တော်မှာဖမ်းဆီးလိုက်ပါတယ်။သမ္မတဗလာဒီမီယာပူတင်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်မှုနဲ့ပထမတစ်ခါဖမ်းဆီးခံထားရတာကနေပြန်လွတ်လာတာနှစ်လပဲကြာပြီးတဲ့နောက်အခုထပ်အဖမ်းခံရတာပါ။ဘာကြောင့်ဖမ်းဆီးတယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးဘဲဒန်နီလော့ဖ်စကီစကဲစခန်းမှာသူ့ကိုချုပ်ထားတယ်လို့နဗယ်နီရဲ့ပြောခွင့်ရအမျိုးသမီးကစနေနေ့မှာပြောပါတယ်။သမ္မတပူတင်ဆွေးနွေးပွဲကိုဆန့်ကျင်ဆန္ဒပြပွဲတွေမော်စကိုမြို့တော်နဲ့တခြားမြို့ကြီးတရာနီးပါးမှာစက်တင်ဘာလ9ရက်နေ့ကြာရင်လုပ်မယ်လို့နဗယ်နီကစနေနေ့မှာပဲသူ့ရဲ့ blog မှာရေးပါသေးတယ်။အငြိမ်းစားယူနိုင်တဲ့အသက်အရွယ်ကိုပြင်ဆင်မဲ့သမ္မတပူတင်ရဲ့အစီအစဉ်ကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ဆန္ဒပြပွဲတွေလုပ်မှာပါ။စက်တင်ဘာလ9ရက်နေ့ဟာမော်စကိုမြို့တော်ဝန်ရွေးကောက်ပွဲလုပ်မယ့်နေ့လည်းဖြစ်ပါတယ်။အာနာဘိုင်တွေကနော်ဗယ်နီကိုဖမ်းလိုက်တာဟာဆန္ဒပြပွဲတွေလုပ်မယ့်အစီအစဉ်နဲ့ဆက်စပ်နေနိုင်တယ်လို့သူ့ရဲ့ပြောခွင့်ရခီရာယာမရှ်ကအခိုးမော်စကီဗီရေဒီယိုသတင်းဌာနကိုပြောပါတယ်။နော်ဗယ်နီဟာအစိုးရကိုတိုက်ခိုက်လုပ်တဲ့လူရှာမှုတွေကြောင့်တရားစွဲခံရတာအများပြားရှိမှုပါတယ်။အဲလိုသူ့ရဲ့ရာဇဝတ်ပြစ်မှုနောက်ခံမှတ်တမ်းကြောင့်ပဲပြီးခဲ့တဲ့မလကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာဝင်ပြိုင်ခွင့်မရဘဲပိတ်ပင်ကန့်သတ်ခံရပါတယ်။